ဝန်ကြီးဌာနသင်းတစ်ခုအတွက်ပြည်ထောင်စုဝန်ကြီး2ဦးနဲ့အာဂတိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပါအဖွဲ့ဝင်တို့ဒီလွှတ်တော်မှာကျန်းသက်စာတင်ဆိုလိုက်ပြီးဖြစ်ပါတယ်လက်ရှိအစိုးရရန်တရားလည်ပတ်မှုနဲ့ပတ်သက်လို့အစိုးရလုပ်ငန်းစဉ်တွေပြန်လည်သုံးသပ်သင့်နေပြီလို့ဝေဖန်ပြောဆိုမှုတွေရှိနေပါတယ်ဒီသတင်းကိုတော့ VOA မြန်မာပိုင်းကမင်ခသတင်းပေးပို့ထားပါတယ်ရှင
်ဒီကနေ့ကျင်းပတဲ့ပြည်ထောင်စုလွှတ်တော်မှာဝန်ကြီးဌာနအသင်းနှစ်ခုအတွက်ပြည်ထောင်စုဝန်ကြီးနှစ်ဦးနဲ့အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ပါအဖွဲ့ဝင်တို့ကျန်းသက်စာချိန်ဆခဲ့ကြပါတယ်ဒီလိုဝန်ကြီးဌာနအသစ်တွေနဲ့ကော်မရှင်ဖွဲ့စည်းဖို့ပြီးခဲ့တဲ့နိုဝင်ဘာ23ကြာသပတေးနေ့ကပြည်ထောင်စုလွှတ်တော်ကနေအတည်ပြုလိုက်တာဖြစ်ပါတယ်ရခိုင်ရေးကိစ္စနဲ့နိုင်ငံတကာဖိအားတွေရင်ဆိုင်နေရချိန်မှာပဲဒီဖိအားတွေကိုဖြေရှင်းနိုင်ဖို့နဲ့အစိုးရရန်နေရာပုံမှုလေပတ်နိုင်ဖို့ဌာနသစ်နှစ်ခုကိုတိုးချဲ့တာဖြစ်တယ်လို့နိုင်ငံတော်သမ္မတကိုစားပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးကလွှတ်တော်မှာပြောဆိုသွားပါတယ်။အစိုးရအဖွဲ့ယုံဝင်ကြီးဌာနနဲ့အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝင်ကြီးဌာနဆိုပြီးအသက်ထတိုးတာမှာဝိုင်းရင်တန်တမန်ဟောင်းတွေဖြစ်ကြတဲ့ဦးတောင်းထွန်းနဲ့ဦးကျော်တင်ကပြည်ထောင်စုဝင်ကြီးတွေအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။အာဂရိလိုက်စားမှုတိုက်ဖြတ်ရေးကော်မရှင်ကိုတော့အရင်ပြန်ကြားရေးဝန်ကြီးဟောင်းလည်းဖြစ်အငိမ့်စားတက်မတော်အရာရှိဟောင်းဖြစ်သူဦးအောင်ကြည်ကဥက္ကဋ္ဌအနေနဲ့တာဝန်ယူသွားမှာဖြစ်ပါတယ်။လွှတ်တော်မှာဒီကိစ္စနဲ့ပတ်သက်လို့ဆွေးနွေးကြရမှာတော့ပြည်ထောင်စုကြံ့ခိုင်ရေးနဲ့ဖွံ့ဖြိုးရေးပါတီရဲ့အရင်ဝန်ကြီးဟောင်းကရားပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးစိုးသိန်းကလက်ရှိအစိုးရအနေနဲ့လုပ်ငန်းတာဝန်များပြားနေတဲ့အခြားဝန်ကြီးဌာနတွေရဲ့အခြေအနေကိုအမြန်ဆုံးသုံးသပ်ဖို့အပါအဝင်NLD အစိုးရရဲ့လှုပ်ဆောင်မှုတွေပြန်လည်သုံးသပ်ဖို့ကိုလည်းထောက်ပြပြောဆိုသွားပါတယ်
။အချိန်အခါအခြေအနေရကြောင်းလည်ပြင်လည်နိုင်မှု flexibility ရှိရမယ်ဆိုတာလည်းအထူးလိုအပ်ပါတယ်။သို့တော်လည်းအမှန်တကယ်လိုအပ်တဲ့တိုးချက်မှုဖြစ်ဖို့လည်းလိုအပ်ပါတယ်။ဝန်ကြီးဌာနကခုတိုးချက်ခြင်းပေါ်သဘောတူတယ်လို့ကျွန်တော်ဘက်ကစဉ်းစားပြီးမယ်ဆိုရင်ကြံတဲ့ workload များနေတဲ့ဝန်ကြီးဌာနတွေလည်းပြန်လည်သုံးသပ်ပြီးအမြန်တိုးချက်ပေးမယ်ဆိုရင်ယနေ့မျိုးသားဒီမိုကရေစီအဖွဲ့ချုပ်အစိုးရရဲ့လောက်ကိုင်အကောင့်တွေပေါ်ဆောင်ရွက်မှုတွေပုံမို့တိုးတက်အားကောင်းလာမယ်လို့လေးလေးနက်နက်အကြံပြုရပါတယ်။ပြန်လာအသီးသီးမှာဒုတိယဝန်ကြီးတွေပြည့်ပြည့်စုံစုံခံထားပေးမယ်ဆိုရင်လွတ်တော်များမှာမေးခွန်းတွေဖြေကြားခြင်း၊ဤရင်းလက်လက်စစ်ဆေးမှုတွေပြုလုပ်ရခြင်း၊ဝန်သားများကိုဖိဖိစီစီပြုရင်ပေးနိုင်ခြင်း၊ပြည်သူနဲ့ထိတွေ့နိုင်ခြင်းများပုံမို့အသက်ဝင်လာမယ်ဖြစ်ကြောင်းထပ်မံအကြံပြုရပါတယ်။အနာဂတ် NLD ခေါင်းဆောင်များကိုလည်းနိုင်ငံအုပ်ချုပ်ရေးအတွေ့အကြုံတွေပေးမယ်ဆိုရင်2020ရွေးကောက်ပွဲမှာနိုင်မယ်ဆိုရင်အစဉ်အသင့်ဖြစ်နိုင်ကြောင်းလည်းထပ်မံအကြံပြုရပါတယ
်နိုင်ငံတော်သမ္မတကိုစားလွှတ်တော်ကိုတက်ရောက်လာတဲ့ပြည်ထောင်စုရှေ့နေချုပ်ဦးထွန်းထွန်းဦးပြောဆိုခဲ့တာကတော့တိုးချဲ့မဲ့ဝန်ကြီးဌာနနှစ်ခုလှုပ်ဆောင်မဲ့လုပ်ငန်းစဉ်တွေကပြည်သူတွေအတွက်ပုံမှန်ထိရောက်စေဖို့ရည်ရွယ်ပြီးဖွဲ့စည်းလိုက်တာဖြစ်တယ်လို့ဆိုပါတယ်အစိုးရအဖွဲ့ယုံဝန်ကြီးဌာနဖွဲ့လိုက်တဲ့အတွက်ဖြစ်ပေါ်လာမဲ့အားသာချက်နဲ့ပတ်သက်ပြီးဦးထွန်းထွန်းဦးကအခုလိုတင်ပြခဲ့တာပါ
ပြည်ထောင်စုအစိုးရအဖွဲ့ယုံဝန်ကြီးဌာနယခုလိုဖွဲ့စည်းပြီးတော့ပြည်ထောင်စုအစိုးရဖွဲ့ယုံဝင်ကြီးခန့်တာဝန်ပေးမယ်ဆိုလို့ရှိရင်ချုပ်တင်ပြရရင်တော့ပြည်ထောင်စုဝင်ကြီးဌာနအနေနဲ့တိုင်းနယ်ပြည်နယ်အစိုးရဖွဲ့တွေအကြားမှာပေါင်းစပ်ညှိနှိုင်းဆောင်ရွက်မယ်ကိစ္စတွေဒီအစိုးရဖွဲ့ယုံဝင်ကြီးအနေနဲ့ညှိနှိုင်းဆောင်ရွက်ပေးနိုင်မှာဖြစ်ပါတယ်အစိုးရဖွဲ့ရဲ့ဆောင်ရွက်ချက်တွေကိုပြည်သူ့အသိပေးရှင်းလင်းတင်ပြရမယ်ကိစ္စတွေကိုလည်းဒါဆောင်ရွက်နိုင်မှာဖြစ်ပါတယ်နိုင်ငံတော်ရဲ့နိုင်ငံရေးလုံခြုံရေးစီးပွားရေးဆိုင်ရာအခြေအနေကိုပြည်သူလူထုကိုဒီအချိန်နဲ့တပြေးညီဒါအသိပေးရှင်းလင်းနိုင်မှာဖြစ်ပါတယ်ပြည်တော်စုလွှတ်တော်အမျိုးသားလွှတ်တော်ပြည်သူလွှတ်တော်ကဖိတ်ကြားတဲ့အခါမှာလဲဒါဝန်ကြီးအနေနဲ့လာရောက်ရှင်းလင်းတင်ပြနိုင်မှာဖြစ်တဲ့အတွက်အစိုးရဘက်ဒီလုပ်ငန်းဆောင်ရွက်မှုတွေဟာပုံမူထိရောက်ညံစံလာမယ်ဆိုတဲ့အကြောင်းကိုတင်ပြလိုပါတယ
်အပြည်ပြည်ဆိုင်ရာပူးပေါင်းဆောင်ရွက်ရေးဝန်ကြီးဌာနဖွဲ့ရတာကတော့နိုင်ငံတကာဆက်ဆံရေးပုံမူကောင်းဖို့ရည်ရွယ်တယ်လို့လက်ရှိရခိုင်ပြည်ထနာတွေမှာနိုင်ငံတကာဘက်ကထိရောက်တဲ့တည်မှန်ထုတ်ပြန်နိုင်ဖို့အတွက်လဲရည်ရွယ်တယ်လို့ပြည်အောင်စုရှေ့နေချုပ်ကတင်ပြခဲ့ပါတယ်နိုင်ငံရေးလေးလာတုံးသက်သူဇင်းစာဆရာဦးစီသူအောင်မြင့်ကတော့အမှန်တကယ်လုံနိုင်သူတွေနဲ့အစိုးရရန်တရားကိုအကောင်းဆုံးမောင်းနှင်နိုင်ဖို့လက်ရှိအစိုးရအနေနဲ့လိုအပ်နေသေးတယ်လို့တုံးသက်လိုက်ပါတယ်
။ဒီကနေ့ကခုစိုးရယ်ဆိုတော့ဒါပြပြောဒါတော့ပို့ပြီးတော့ကောင်းလာမယ်လို့ထင်ပါတယ်။ချစ်ချောက်ပြီးတော့ဒီဖက်တော်မှအပြည်တော်မှစိုးချဲ့ပြီးတော့လုပ်ဖို့ဒိုးရယ်လို့ထင်တယ်။အဲလိုမျိုးဝန်ကြီးနှများဒုဝန်ကြီးတွေနှများနဲ့အလုံးလုံးမှဝန်ကြီးဌာနတွေကိုကောင်းကောင်းသူတို့ကင်ပွေနိုင်လိမ့်မယ်လို့ထင်တယ်။
ဒီကနေ့ကျန်းသက်စာကျင်းဆိုပြီးဖြစ်တာကြောင့်လက်ရှိ NLD အစိုးရလက်ထက်မှာအစိုးရဝန်ကြီးဌာန24ခုရှိလာပြီးဖြစ်ပါရဲ့ရှင်